အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလူမျိုးခွဲခြားမှတ်ချက်စကားပြောခဲ့တဲ့ပုံမှာရှုံချတဲ့ဆုံးဖြတ်ချက်တက်ကူဒီမိုကရက်အများစုလွှမ်းထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမဲခွဲဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတာကိုအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာပြီးတော့ဒီမိုကရက်အမတ်တွေနဲ့အတူရီပဘလစ်ကန်အမတ်တွေနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်နေတဲ့အကြောင်းသူကပြောပါတယ်။တိုင်းပြည်တွင်းကရှေ့ပြောင်းလာသူတွေကိုသူရဲ့နိုင်ငံတွေကိုပြန်သွားဖို့ဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်နိုင်ငံသားဖြစ်လာသူတွေကိုမုန်တီးစေမှုကြောက်ရွံ့စေမှုတွေဖြစ်စေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့လူမျိုးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာလွှတ်တော်အနေနဲ့ပြင်းထန်ရှုံချတဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားပါတယ်။ရှေ့ပြောင်းဝင်ရောက်သူတွေတိုင်းပြည်တွင်းလာရောက်ခလုံသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုန်းတာနဲ့အခုလိုမျိုးအသားအရောင်လူမျိုးကွဲတဲ့လွှတ်တော်မှတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အော်လတော်မတ်အီဟမ်အိုမာအော်လတော်မတ်အလက်ဇန်ဒရီယာအော်ဂတ်စီယိုဂေါတက်စ်အော်လတော်မတ်အီယနာပရက်စလီနဲ့အော်လတော်မတ်ရရှိဒါတယ်လက်တို့ဒီအမျိုးသမီးလွှတ်တော်အမတ်လေးဦးကိုတမနာဒေါ်နယ်ထရန့်ကရွေတိုက်ခိုက်ပြောဆိုခဲ့တာပါဆိုမာလီယာမှာမွေးဖွားခဲ့တဲ့မင်နီဆိုတာပြည်နယ်အော်လတော်မတ်အိုမာကတော့ဒါဟာအမေရိကန်လွှတ်တော်ကိုယ်စားလှယ်လေးဦးကိုဗေမျှောင်တင်းတင်းလူမျိုးရေးအရခွဲခြားတိုက်ခိုက်တဲ့လို့ရဖြစ်တယ်လူပြူကြီးစိုးရေးလိုရဖြစ်တဲ့ဆိုပြီးတော့အပြစ်တင်တုံ့ပြန်ထားပါတယ်။ဒီမတ်တွေအနေနဲ့သူတို့ရဲ့မူရင်းနိုင်ငံကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့ပြဿနာတွေနဲ့ရာဇဝတ်မှုတွေကိုဖြေရှင်းစမ်းမှာဆိုပြီးတော့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးတင်ခဲ့တာပါ။ဒီမတ်၄ဦးမှာ၃ဦးဟာအမေရိကန်ပြည်ထောင်စုမှာပဲမူဖွားသူတွေဖြစ်ကြပါတယ်။အောက်လွတ်တော်မတ် Ocasio Cortez ဟာနယူးယောက်ဇာတိဖြစ်တယ်လို့အောက်လွတ်တော်မတ် Presley ကတော့ Cincinnati မှာမူဖွားသူအောက်လွတ်တော်မတ် Tillif ကတော့ Michigan Detroit ဇာတိဖြစ်ပါတယ်။အဲ့ဒီထက်ကလွတ်တော်မတ် Omar နဲ့လွှတ်တော်မတ်တလက်ဖာအမေရိကန်လွှတ်တော်မှာရွေးခံရတဲ့ပထမဆုံးမွတ်စလင်အမျိုးသမီးတွေလည်းဖြစ်ကြပါတယ်။သူ့ရဲ့မူဝါဒတွေကိုဘလို့ကာဝယ်ရမှန်းမသိတော့ပုဂ္ဂိုလ်အရာပြန်တိုက်တာပဲဆိုပြီးတော့လွှတ်တော်မတ်အော့ဂတ်စီယိုဂေါတက်စ်ကဇင်းတောက်တွေကိုပြန်လည်တုံ့ပြန်ပြောပါတယ်။တမရထရန့်ကတော့သူနဲ့သဘောထားတူသူတွေအများကြီးရှိတယ်ဆိုပြီးတော့ဒီဝေဖန်တုံ့ပြန်ချက်တွေကိုဂရုမထားတဲ့အကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ခင်ဗျာ။